ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့နှင့်လွှတ်တော်ကိုယ်စားလှယ်တွေကိုဒီကနေ့မနက်တိုင်းဒေသကြီးအစိုးရအဖွဲ့ရုံးမှတွေ့ဆုံခဲ့တာဖြစ်ပါတယ်။အကြတိလိုက်စားမှုကင်းရှင်းဖို့လွှတ်တော်လုံထုံးလုံနည်းတွေကိုလေ့လာဖို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကတွေ့ဆုံပွဲမှာပြောခဲ့ပါတယ်။လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့လွှတ်တော်အတွင်မေးခွန်းတွေမေးတာအစိုးတင်သွင်းတာတွေကိုကွဲကွဲပြားပြားသိအောင်လေ့လာဖို့မှာကြားခဲ့ကြောင်းအဲ့ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးကျော်စရာကပြောပါတယ်။
လေလာရဲလေလာဖို့ပေါ့ဥမာဆိုရင်အငယ်တို့တို့ဆိုရင်ဒီတော်သူလွတ်တော်အစ်မကိုအဆူလားမေကွန်းလားမကွက်တာလေးတွေနောက်တကရေးပေါ်မေကွန်းဆိုတာပဲလို့ရေးကြီးမေကွန်းဆိုတာပဲလို့ဆိုတာတို့လွတ်တော်ကုသလေးမျိုးအဟိုပေါ့နားမလည်ဘူးပေါ့အဲ့ဒါလေးကိုတခြားလေးလေလာကြဖို့အငယ်တို့ရန်ကုန်နဲ့မန်းလေးဆိုပဲဆံပွဲကဲပြတ်တော့အောင်တုံညရတဲ့ကုသလေးတော်ပါတယ်ပေါ့လေအဲ့ဒါဒီတနေ့လေးလွတ်တော်မှာအဲ့အဖွဲလေးတွေတောင်ရှိနေကြတယ်ပေါ့လေကုသလေးကုသလေးဖြစ်ပြီးတော့ဒါလေးကိုတခြားလုံလုံးလုံးလေးတွေကိုလေလာဖို့အဲ့ဒါလေးကိုအဓိကထားပြောသွားတယ
်ပြည်သူလွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ဟာမင်းညနေကသူ့ရဲ့မဲဆန္ဒနယ်မြေဖြစ်တဲ့တာဝန်မြို့နယ်မဲဆန္ဒရှင်ပြည်သူတွေနဲ့တွေ့ဆုံခဲ့ပါတယ်။အဲဒီမှာပြည်သူ့လွှတ်တော်မှရှိတဲ့ကော်မတီ18ခုဖွဲ့စည်းတဲ့အခါမှာတမတော်နဲ့ပူးပေါင်းဆောင်ရွက်ဖို့တမတော်သားကိုယ်စားလှယ်တွေကိုပါထည့်သွင်းထားကြောင်းပြောပါတယ်
။ကော်မတီ18ခုကျွန်တော်ဖွဲ့ထားတယ်။ကျွန်တော်ရိုးရိုးရှင်းရှင်းပဲတမတော်သားကိုယ်စားလှယ်တွေကိုလည်းကော်မတီတိုင်းကော်မတီတိုင်းမှာကျွန်တော်ထည့်။ပုံတော့ဆိုကော်မတီမှာဆိုတမတော်သားကိုယ်စားလှယ်တွေကလိလာသူဖြစ်ပဲရှိ။ကျွန်တော်အခုပါမစ်နစ်ပဲကော်မတီဝင်မဲ့ကျွန်တော်ထည့်ဒါပူပေါင်းဆောင်ရွက်မယ်ကျွန်တော်တို့လုတ်တာကင်နာသည်ပုံနေမြင်သာမှုရှိမယ်ကျွန်တော်တို့လုတ်တာကင်နာသည်ကျွန်တော်တို့စေရနာမှန်လားမှားလားကိုယ်တိုင်မြင်တွေ့ကြားသိရမယ်ကျွန်တော်တို့ဒီစိတ်ဆန္ဒတွေနဲ့ကျွန်တော်ထည့်ထားပါတယ
်ပြည်ထောင်စုအစိုးရအပြင်ပြည်နယ်နဲ့တိုင်းဒေသကြီးတွေမှာအစိုးရအဖွဲ့ဖွဲ့စည်းတဲ့အခါမှာလည်းတိုင်းရင်းသားစည်းလုံးညီညွတ်ရေးအတွက်တိုင်းရင်းသားပါတီတွေကတိုင်းရင်းသားကိုယ်စားလှယ်တွေကြံ့ခိုင်ဖွံ့ဖြိုးရေးပါတီဝင်တွေကိုပါထည့်သွင်းထားတယ်လို့အစိုးရဖွဲ့ဖွဲ့စည်းတာနဲ့ပတ်သက်ပြီးရှင်းပြပါတယ်ဒါအပြင်တိုင်းပြည်ရဲ့ဗန္နာငွေတွေကိုအလဟတ်တမဖြစ်အောင်အစိုးရအဖွဲ့ဝင်တွေရဲ့အသုံးစိတ်ကိုလည်းလျှော့ချထားကြောင်းပြောပါတယ်
။ပြည်တော်စုအဆင့်ပုံကိုယ်တွေပဲဖြစ်စေပြည်နယ်တိုင်းအဆင့်ပုံကိုယ်တွေပဲဖြစ်စေအဲ့ဒီအဆင့်ပုံကိုယ်တွေရဲ့အဆောင်အယောင်ဈေးကျွန်တော်တို့အများကြီးလျှော့ချပါတယ်။မလိုအပ်တာတွေမသုံးစွဲမိအောင်ပြည်သူရဲ့ဗန္နာငွေတွေလေလွင့်ဆိုးဆိုးမှုမရှိအောင်ကျွန်တော်တို့အများကြီးလျှော့ချပါတယ်။
ပြည်တော်စုလွှတ်တော်မှာဖွဲ့စည်းထားတဲ့ဥပဒေနှင့်အထူးကိစ္စရပ်များလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်ကအသည့်ရေးဆွဲသင့်တဲ့ဥပဒေတွေပယ်ဖျက်သင့်တဲ့ဥပဒေတွေ142ခုပေးပို့ထားပါတယ်။အဲ့ဒီဥပဒေတွေထဲမှာ1950အရေးပေါ်စီမံမှုအဥပဒေငြိမ်းချမ်းစွာစုဝေးခွင့်နှင့်စီတန်းလှည့်လည်မှုဥပဒေရက်ကြီးဥပဒေတွေပါဝင်ပြီးအဲ့ဒီဥပဒေတွေကိုပြည်သူ့ဆန္ဒအတိုင်းလှုပ်ဆောင်သွားမယ်လို့ဦးဝင်းမြင့်နဲ့အတူတက်ရောက်ခဲ့တဲ့အမျိုးသားလွှတ်တော်ဥပဒေကြံကော်မတီအထွေထွေမှုဒေါက်တာမြတ်ညာနာဆိုကပြောပါတယ
်ပြင်သစ်တာကိုခက်စနစ်နဲ့အညီကျွန်တော်တို့ပြင်မှာပေါ့ပယ်ဖျက်တဲ့လေဆိုရင်လည်းပယ်ဖျက်မှာပေါ့အစ်စ်ပြန်လဲရေးဆွဲတဲ့လေဆိုရင်လည်းပြန်လဲရေးဆွဲမှာပေါ့သို့တော့ကျွန်တော်တို့ဒီလွှတ်တော်ကိုယ်စားလှယ်များဖြစ်ပါလေလွတ်တော်ထဲမှာရှိတဲ့လွတ်တော်ကိုယ်စားလှယ်များအားလုံးဒီပြည်သူကိုကိုစားပြုထားတဲ့ပြည်သူကရွေးချယ်တင်မြှောက်ထားတဲ့ပြည်သူကိုယ်စားလှယ်များဖြစ်ပါလေအားလုံးဟာပြည်သူဆန္ဒနဲ့အညီဖြစ်စေရပါမယ်ပြည်သူဆန္ဒနဲ့အညီဖြစ်စေဖို့ကျွန်တော်တို့အစွမ်းကုန်ကြိုးပမ်းဆောင်ရွက်သွားပါမယ်ဆိုတာကိုလေးလေးစားစားတင်ပြလိုပါတယ
်မကြာခင်မှာကြောက်ရွံ့တော့မဲ့နှစ်တကူတကြံကာလမှာရေကိုချွေတာတုံးဆွဲကြရေးနိုင်ငံရဲ့80ရာခိုင်နှုန်းရှိတဲ့တောင်သူလယ်သမားတွေကျေးလက်ဒေသတွေမှာတောက်တုံးရေခက်ခဲနေတဲ့ပြည်သူတွေအတွက်အထောက်အကူပြုမှာဖြစ်တယ်လို့လည်းတက်ရောက်ခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောခဲ့ပါတယ်ရှင်